ကျွန်မတရားသမင်ကြွေးရရင်နောက်ဆုံးအခြေအနေလေးကိုကျွန်မဘယ်လိုများသုံးသပ်ပြနိုင်မှာလဲ။
ဟုတ်ကဲ့ကျွန်တော်ဒါတော့23ရက်နေ့မှာဟိုအိဒီနာချင်းစကားများတာရယ်စပြီးတော့ဒီပြဿနာလေးဖြစ်ပေါ်တာပါ။အဲ့ဒီမှာပဲကျွန်တော်တို့ဒီရဲတပ်ဖွဲ့ကနေပြီးတော့ချင်းရဲ့အခြေအနေတွေပြင်ရောက်လာတယ်။ရောက်ပြီးကျွန်တော်ထိန်းသိမ်းပြီးရဒီမှာကျွန်တော်တို့ကရဲကင်းရဲစကန်ကုရှိတယ်ပေါ့နော်။အဲ့မှာဒီရှိတဲ့စခန်းမှုကနေပြီးတော့အခြေအနေပထမထိန်းသိမ်းရ။နောက်ပိုင်းကျွန်တော်မြို့နယ်မှာရောက်လာတယ်။ရောက်လာပြီးတော့မှနောက်တစ်ဆင့်မှာကျွန်တော်တို့တိုင်းဆင့်နေရောက်လာတယ်။ရောက်လာပြီးအဲ့ချိန်မှာကျွန်တော်တို့အဲ့နေ့လေးတစ်ခုပဲခဏလေးဖြစ်ပြသွားပြီးဂျန်တဲ့ချိန်တော့တည်ငြိမ်ရှိပါတယ်။နောက်နေ့မှာတော့ကျွန်တော်ရဲရဲနဲ့ဒုံချိုရေးတပ်ဖွဲ့ခွဲကနေပြီးတော့ကျွန်တော်တို့လာပြီးတော့မှလက်ရှိဒုံချိုရေးဆောင်ရွက်လက်ရှိပါတယ်။တချို့အခြေအနေတွေကကျွန်တော်တို့အားလုံးဒီဒီကြီးအေးချမ်းရှိပါတယ်ဒီနေ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအိမ်ဖြတ်ခံရတဲ့ကိုတရှိတို့တင်မယားကိုကျွန်တော်တို့ခေါ်ပြီးတော့သူ့အိမ်ကိုကျွန်တော်တို့ဒါပြန်ပြီးတော့ဒါပြန်ကြည့်ဖွင့်ဖို့စစ်လုပ်ပြီးတော့မှပြန်ပြီးတော့ပေးတဲ့အနေနဲ့ဖြစ်ပါတယ်။အဲ့တော့ရွာမှာတော့ကျွန်တော်တို့ဒုံချိုရေးကတည်ငြိမ်သွားပြီဖြစ်တဲ့အတွက်ကြောင့်မို့လို့ရွာမှာတည်ငြိမ်ရေးကော်မတီလေးဆိုတော့ကျွန်တော်မနေ့ကညနေကဖွဲ့လိုက်ပါတယ်။အဲ့တည်ငြိမ်ရေးကော်မတီမှာတော့ဒီဘက်ကမွတ်စလင်ဘက်ကလည်းပါပါတယ်။ကျွန်တော်တို့ဗမာဘက်ကလည်းပါနှစ်ဦးနှစ်ဖက်လက်ခံနိုင်တဲ့ကော်မတီလေးနဲ့ကျွန်တော်တို့10ဦးနဲ့စဖွဲ့ပါတယ်။အဲ့ဖွဲ့ရံကျွန်တော်မနေ့ကညကျွန်တော်ဆွေးနွေးပါတယ်။ဆွေးနွေးတဲ့ထွက်လာတဲ့ရလက်ကတော့ကျွန်တော်ဒီမှာရွာမှာခြံခဲ့တဲ့ကြောင်းကိုကြောင်းသားကျွန်တော်စပြီးတော့ဒီကြောင်းရတာကိုဒီကော်မတီနဲ့စပြီးတော့ကြောင်းတော့အပ်ပြရတော့ပြန်ပြီးတော့လုပ်ဖို့ဆောင်ရနေပါတယ်ဒီကော်မတီကပဲဆက်ပြီးတော့ဒီရွာမှာပြန်ပြီးတော့တည်ငြိမ်အေးချမ်းပြီးတော့အရင်လိုပဲပြန်လဲပေါင်းစည်းနေဆိုင်တဲ့ကိုဒါဆက်လက်ပြီးတော့ဆောင်ရတော့မှာဖြစ်ပါတယ
်အခုအဲ့လိုမျိုးဒီဟိုကဒေးအိနေဖြက်စည်းကြပါတော့နော်ဒီပလီတလုံးနဲ့ပါသွားတယ်ပါတော့နော်အဲ့လိုမျိုးအုပ်စုလိုက်ဖြက်စည်းခံတဲ့ဟာကိုဟိုရဲမှုတို့ဒီဖြက်စည်းရတဲ့လူတွေရောဘယ်လိုများဆောင်ရဖို့ရှိ
လဲအဲ့ဒါတော့ကျွန်တော်တို့နစ်နာတဲ့သူရဲ့ပုံမူတည်ပါတယ်အခုတော့ဒီကျွန်တော်တို့နှစ်နာတဲ့သူကနေပြီးတော့ကျွန်တော်တို့လောလောလတ်လက်တလုံးမှာတော့သူတို့ကအမှုဖွင့်နေဆောင်ရည်ကြိုးစမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီရွာမှာနေဒီရွာမှာကြီးဒီရွာမှာမွေးပြီးတော့မှဒီရွာမှာပဲစီးပွားရေးအဆက်ဆက်လုပ်လာတဲ့ဖြစ်ပါတယ်။ဒီသူတို့အိမ်ဆောက်ပစ္စည်းရတယ်ဒီပတ်ဝန်းကျင်မှာပဲဒီရွာတွေပေါ့သူတို့ရောင်းတာဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ကတော့ဒါသူတို့ရဲ့ဟိုတော့ဒီဖောက်တယ်ပိုင်းနဲ့သူတို့လောလောလတ်လတ်တော့သူတို့ကအမှုဖွင့်ဆောင်ရည်ကြိုးစမရှိပါဘူး။သူတို့ကအေးအေးတည်ငြိမ်နေပြန်လဲပေါင်းစည်းလို့လက်ဆန္ဒပဲရှိအောင်ပြောထားတယ်ကျွန်တော်တို့ဒီဟိုဆောင်ရည်ရှိ
ပါ။ဟုတ်ကဲ့ဥပဒေကြောင်းကနေတော့
မရှိမရှိမရှိသေးပါဘူး။ဒါတော့နစ်နာတဲ့သူရဲ့အပေါ်မှာမူတည်ပြီးကျွန်တော်ရဲတပ်ဖွဲ့အနေနဲ့တော့ဒါဆောင်ရည်ပေးနေတာဖြစ်ပါတယ်။